ဟွာရီလကဆီယနာတင်ခံရပြီးတဲ့နောက်မြန်မာနိုင်ငံရဲ့စီးပွားရေးကထိုးကျသွားပါတယ်။ကျန်းမာရေးဝန်ထမ်းတွေ၊စီးနေတွေ၊ဆရာတွေနဲ့အင်ဂျင်နီယာတွေအပါအဝင်ထောင်ပေါင်းများစွာသောပြည်သူတွေဟာစေုပ်စုရေးလက်အောက်အမှုထမ်းဖို့ငင်းဆန်ခဲ့ကြပြီးဆန္ဒပြကြပါတယ်။ဆီယနာတင်ပြီးနောက်ရပ်ပိုင်းအတွင်းမှာပဲရပ်ထက်အာဏာဖီဆန်မှုလှုပ်ရှားမှု CDM ကိုစတင်ခဲ့ကြတာပါ။စစ်တပ်ထိန်းချုပ်တဲ့စီးပွားရေးကိုထိုးနှက်ပြီးစီအိုချုပ်ရေးစန့်ကျင်ရေးလှုပ်ရှားမှုမှာလုံသားအင်အားဒူကြီးလည်းပါဝင်ခဲ့ပါတယ်။လှုပ်ရှားမှုစပြီးမကြာခင်မှာပဲဗန်ဝင်တန်းတွေလည်းပူးပေါင်းပါဝင်လာပြီးအလုပ်မစင်ကြတော့ပါဘူး။လူထုနဲ့စီးပွားရေးလုပ်ငန်းတွေတင်မဟုတ်ဘဲစစ်တပ်ကိုပါငွေကြေးလည်းပတ်စည်းစင်မှုပြဿနာတက်စီခဲ့ပါတယ်။ဆရာနာသိမ့်ပြီးနောက်ကာလတစ်လျှောက်လုံးမှာလည်းစစ်တပ်ပိုင်းဒါမှမဟုတ်လေစစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေအကြီးအကျယ်တပိတ်မှောက်ခံရပါတယ်။စစ်ကောင်စီတပ်ဖွဲ့တွေနဲ့အတိုက်အခါဖွဲ့တွေကြားတိုက်ပွဲတွေခက်ခဲစိတ်ဖြစ်လာတာကြောင့်လည်းအသက်အန္တရာယ်ဆွေးရင်ကြတဲ့ထောင်နဲ့ချီတဲ့အလုပ်သမားတွေခြံနေပြန်ကြပါတယ်။ပိတ်သိမ်းရတဲ့စေယုံတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းရှိတာကြောင့်အလုပ်လက်မဲ့ဖြစ်မှုနဲ့ဝင်ငွေဆုံးရှုံးမှုလည်းများလာပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းထိုင်းနိုင်ငံရဲ့နိုင်ငံခြားသတင်းထောင်များအသင်းကကမကထလုပ်တဲ့အခမ်းအနားတစ်ခုမှာနီကေးအေရှာရဲ့အက်ဒီတာဂွင်းရောဘင်ဆန်ကမြန်မာနိုင်ငံတွင်စီးပွားရေးအကျပ်တဲတချို့ကိုထောက်ပြသွားပါတယ
် It's clear that we are seeing both boom and bust in Myanmar right now.
လက်ရှိမြန်မာနိုင်ငံမှာစီးပွားတက်လာတာနဲ့ကျသွားတာနှစ်မျိုးစလုံးကိုတွေ့နေရပါတယ်။တရားမဝင်စီးပွားရေးဖွံ့ဖြိုးလာနေပြီးတရားဝင်ဓမ္မမဟုတ်လဲကြီးရင်းဈေးကွက်စီးပွားရေးကပြိုလဲလာနေပြီဆိုတဲ့သဘောထားတွေရှုမြင်ချက်တွေလည်းများလာနေပါတယ်လို့ Gwen Robinson ကပြောသွားတာပါဖိနေဖြိုခွင်းမှုတွေဆက်ဖြစ်နေတာနဲ့အတူမြန်မာစစ်တပ်ရဲ့လုပ်ငန်းကြီးတွေဟာလည်းအမေရိကန်ဗြိတိန်နဲ့ဥရောပတမကတို့ရဲ့ပြင်းပြင်းထန်ထန်ဒဏ်ခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်နေရပါတယ်။ဒီကိစ္စကစစ်တပ်ခေါင်းဆောင်ပိုင်းအတွက်ဖိအားဖြစ်စေပါတယ်။နီကေးအင်းရှာရဲ့အက်ဒီတာဂွင်းပရိုဗင်ဆန်ကအခုလိုဆက်ပြီးပြောပါတယ်။
He reiterated calls for increased self-reliance from the people of Myanmar.
ဘူဂျိုမူဂျီမြောင်နိုင်ငံကကိုယ်ကိုကိုးကျဖို့တွန်းအားပေးနေပါတယ်။ပြည်သူတွေနောင်စာစီဆက်သုံးကြဖို့အများပြည်သူတည်ယူပို့ဆောင်ရေးကိုပိုပြီးသုံးကြဖို့လမ်းလျှောက်ကြဖို့နောက်သွင်းကုန်တွေလျှော့ပြီးခမင်းလဲလျှော့စားကြဖို့ပြောပါတယ်လို့ Gwen Robinson ပြောသွားတာပါ။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးရည်ရွယ်ကုန်တတ်တူတရားစတမ်းနဲ့ထောက်ကုံတင်ပို့မှုဘိုင်းကလည်းနှေးကွေနေပြီးကုန်ကျန်းတွေပို့ကုန်ရင်းနှီးမြှုပ်နှံမှုတွေဟာလည်း2020ဒီနှစ်ကတည်းကရော့ချနေတာပါစီးပွားရေးလုပ်ငန်းမှတ်ပုံတင်မှုကဒီနှစ်အတွင်းမှာ44ရာခိုင်နှုန်းကျဆင်းနေကြောင်းမြန်မာကျပ်ငွေတန်ဖိုးကလည်းအရှင်းအဟုန်နဲ့အပြောင်းအလဲဖြစ်နေတယ်လို့ Nikkei Asia ရဲ့ Editor Gwen Robinson ကထောက်ပြပါတယ်2021ခုနှစ်ဒုတိယလေးလပတ်အတွင်းအလုတ်အကန်တပန်း2သိန်းလောက်ဆုံးရှုံးခဲ့တယ်လို့လဲနိုင်ငံတကာအလုတ်သမားအဖွဲ့ချုပ် ILO အစီရင်ခံစာကဖော်ပြပါတယ်။မြန်မာစီးပွားရေးကဏ္ဍပေါင်းစုံမှာတက်ရောက်ထိခိုက်နေတာမှာဟိုတယ်နဲ့ခီးသွွားလုပ်ငန်း၊စောက်လုပ်ရေး၊အထည်ချုပ်လုပ်ငန်းခန္ဓာတို့မှာစူးစူးရွာရွာထိခိုက်တက်ရောက်ပါတယ်။ဤကတဲ့နှစ် COVID-19 ကပ်ရင်းရောဂါစခဲ့ပြီးချိန်ကစလို့စီးပွားရေးကျနေတဲ့အနေအထားလို့လဲ Robinson ကပြောပါတယ်။
The economy was beginning to collapse.
ဒီဘဝရေတုံဆိုင်သွားပြီးအလုပ်တွေပိတ်ခဲ့ရတဲ့ပြင်းပြင်းထန်ထန်သွားလာပိတ်ကင်ကန့်တတ်မှုတွေကြောင့်ဆရာနာမသိခင်ကတည်းကစီးပွားရေးပြိုလဲမှုကစတင်ပါပြီတဲ့ COVID-19 ပြန်ဖြစ်တာကြောင့်စီးပွားရေးအထိနာရပါတယ်လို့သူမကပြောတာပါ2021ခုနှစ်အတွင်းမြန်မာနိုင်ငံရဲ့တရားဝင်စီးပွားရေးက18ရာခိုင်နှုန်းလောက်ကျမယ်လို့ကမ္ဘာ့ဘဏ်ကဇူလိုင်လအတွင်းခန့်မှန်းပါတယ်အကျိုးယူခွင့်အဆင့်အတန်းသတ်မှတ်တဲ့အမေရိကန်လုပ်ငန်းကြီး Fitch Solution လုပ်ငန်းကလည်းလာမယ့်2022ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုခန့်မှန်းချက်ကိုပြောင်းလဲလိုက်ပြီးအနှုတ် 4.4 ခန့်လုံရွှေ့ချမယ်လို့ခန့်မှန်းလိုက်ပါတယ်။မြန်မာစီးပွားရေးဥမော်လာမယ့်အနေအထားဖြစ်လာမယ့်ပုံမရှိဘူးလို့နိုင်ငံရေးသုံးသပ်သူဦးအောင်သူငိမ့်ကရှုမြင်ပါတယ်။အင်းကြီးတဲ့နိုင်ငံတွေမှာ COVID-19 ကပ်ဘေးကနေပြန်လည်ဥမော်လာတဲ့အနေအထားတွေတွေ့ရကြောင်းမြန်မာစီးပွားရေးမှာတော့လာမယ့်နှစ်အတွင်းပြန်ကောင်းလာမယ့်အရေးလက္ခဏာမတွေ့ရဘူးလို့ဥအောင်သူငင်းက VOA ကိုပြောပါတယ်။တရုတ်နယ်စပ်တွေပြန်ဖွင့်မယ့်အခြေအနေကြောင့်ကုန်သွယ်ရေးမှာအနည်းငယ်တိုးတက်မှုရှိလာနိုင်တယ်လို့သူကသုံးသပ်ပါတယ်။ တရားဝင်စည်းပွားရေးကြဆင်းလာပြီးရာဇဝတ်အဖွဲ့အစည်းတွေကြားမူးယစ်မှောင်ခိုမှုကတော့တိုးလာနေတယ်လို့ကုလသမဂ္ဂမူးယစ်စည်းဝိုင်းနဲ့ရာဇဝတ်မှုများဆိုင်ရာယုံ UNODC ရဲ့ဒေသဆိုင်ရာတာဝန်ခံဂျယ်ရမီဒေါဂလပ်စ်ကပြောပါတယ်မက်သက်ဖက်တမင်းနဲ့ဘေးအပါအဝင်တရားမဝင်စည်းပွားရေးကတော့တမူကွဲပြားတယ်လို့လဲUNODC ရဲ့ရှေ့တောင်အရှဆိုင်ရာတာဝန်ခံဂျယ်ရမီဒေါဂလပ်စ်ကနိုဝင်ဘာလ18ရက်နေ့ကထိုင်းနိုင်ငံနိုင်ငံခြားသတင်းဆောင်များအသင်း FCCT မှာလုပ်တဲ့ပွဲတစ်ခုအတွင်းမှာပြောပါတယ်
The synthetic drug economy has proven its ability to expand the
market. တိကျမှုရဲ့စီးပွားစီးပွားရေးကအမြင်မြန်တိုးချဲ့နိုင်စွာရှိတာနဲ့အတူပဲတိုးလာနေပါတယ်တဲ့။ရှမ်းပြည်နယ်ဟာအာရှပစိဖိတ်ဒေသတဝန်းကိုဖြတ်နေတဲ့တရားမဝင်မှုရဲ့စီးပွားထုတ်လုပ်ရာဒေသတစ်ခုဖြစ်ကြောင်းမြန်မာနိုင်ငံမှာဈေးကွက်စီးပွားရေးကျဆင်းလာချိန်မှာမှုရဲ့ကုန်ကူးမှုအတွင်းကိုရောက်လာစေဖို့အလုံးမရှိဖြစ်နေသူတွေကိုဆွဲဆောင်နေတယ်လို့လဲ Jeremy Douglas ကပြောပါတယ်ရှင်။